Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ်ဇွန်လ20ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line 2 meter 24 30နဲ့39တို့ကနေစတင်အသံလွှင့်နေပါဗျာ။ဒီမနက်အတွက်စီစဉ်မှုကတော့ကျွန်တော်ရန်တိုင်းပါ
ကျွန်တော်တားညူပါဒီအီရတ်နိုင်ငံမှာဆူနီစစ်သွေးကြွတွေကိုအီရတ်ဆူရကနှိမ့်နှင်းတိုက်ခတ်တဲ့နေရာမှာကူညီဖို့အတွက်အမေရိကန်စစ်ကြံပေး300ကျော်နဲ့စစ်လက်နက်ပစ္စည်းတွေပေးပို့သွားဖို့ပြင်နေတယ်ဆိုပြီးတော့သမ္မတဥဘာမကပြောဆိုလိုက်ပါတယ်နောက်အမေရိကန်အောက်လွှတ်တော်ရဲ့ Republican လူများစုခေါင်းဆောင်ဖြစ်တဲ့ California ပြည်နယ်အောက်လွှတ်တော် Matt Kevin McCarthy ကိုဒီ Republican အောက်လွှတ်တော် Matt တွေကရွေးချယ်လိုက်ကြပါတယ်စရဒီထိတဲရောက်နိုင်ငံတကာသတင်းတွေကိုကူစော်ဝင်နိုင်တဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ကိုနိုင်
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ်ထဲမှာတော့ထိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းအလုပ်သမားတွေယာနဲ့ချီဖမ်းဆီးခံရတာနဲ့ပတ်သက်ပြီ
းလက်ရှိမှာအလုပ်ရှင်တွေကအလုပ်သမားတွေမပုံတင်နေကြတယ်တရားဝင်ငားရနိုင်လို့ရှိတဲ့အကြောင်းဒီကိစ္စမှာကိုသတင်းနေနေပေါ့နော်အဲ့လုပ်ရှင်တွေက PR ပေးတဲ့အနေနဲ့ဒီကိစ္စကိုလုံခါရဖြစ်ဖြစ်တယ်
ထိုင်းနိုင်ငံကမြန်မာအလုပ်သမားကြီးဆောင်ရွက်နေသူတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမချခင်မှာနောက်ဆင်ရမှာပါဒါပြင်2008ဖွဲ့စည်းပုံပုံမှန်436ပြင်ဆင်လူလူလှူရှာမှုအခြေအနေဘယ်လိုရှိလဲဆိုတာအခုနှစ်ကမ္ဘာဖလားအင်ရှင်ဘရာဇီးလ်တဲ့နဲ့ပတ်သက်ပြီးတော့ကန်တွယ်ဘောလုံးသမားကြီးပီလီရဲ့အမြင်တွေမျှော်လင့်ချက်တွေနဲ့အမေရိကန်နောက်ဖက်ချမ်းမှာရှိတဲ့ဆန်ဖရန်စစ္စကိုမြို့မှာဘာကြောင့်ကရုတင်ပေါ်စီးတဲ့လူတွေပိုများလာတယ်လဲဆိုတာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အီရတ်နိုင်ငံမှာဆူနီစစ်သွေးကြွတွေကိုအီရတ်ဆူရကနှိမ့်နှင်းတိုက်ခိုက်နေရမှာကူညီဖို့အတွက်အမေရိကန်စစ်ကြံပေး300ကျော်နဲ့စစ်လက်နက်ပစ္စည်းတွေကိုပေးပို့ဖို့ပြင်ဆင်နေတယ်ဆိုပြီးတော့သမ္မတဥဘာမကပြောဆိုလိုက်ပါတယ်။2003ခုနှစ်ကစခဲ့တဲ့အီရတ်စစ်ပွဲအတွက်မှာကြီးမားတဲ့ဒဏ်ရာဒဏ်ချက်တွေရှိခဲ့တာမို့လို့သူ့အနေနဲ့အီရတ်နိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆစ်လွတ်မှာမဟုတ်ဘူးလို့သမ္မတဥဘာမကမနေ့တုန်းကဒီအင်ပြည်တော်မှာပြောဆိုသွားပါတယ်။ဒါပေမဲ့လို့လည်းအီရတ်နိုင်ငံကစစ်သွေးကြွတွေကိုအသေးချာပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စီရင်မျိုးတွေအတွက်အသင့်ရှိပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်ဖို့ကိုလည်းထည့်သွင်းစဉ်းစားထားတယ်လို့သမ္မတဥဘာမကပြောပါတယ်။အီရတ်နိုင်ငံကဆူနီတပုံတွေဟာအခုဆိုလို့ရှိရင်အီရတ်မြောက်ပိုင်းအထက်ကျတဲ့မြို့တွေကိုသိမ်းယူထားပြီးတော့ဘက်ဒတ်မြို့တော်ကိုလည်းချင်းချောက်နေပါတယ်။အမေရိကန်မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်လည်းနိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကိုဒီအရှိအလယ်ပိုင်းနဲ့ဥရောပတိုက်ဖက်ကိုသမ္မတဥဘာမကဆေးလွှတ်ထားပါတယ်။အီရတ်နိုင်ငံတွင်းကအစုဖွဲ့အားလုံးကိုလေးစားအသိအမှတ်ပြုဖို့အီရတ်ဆွေရကိုဖိအားပေးတဲ့နေရာမှာအမေရိကန်ရဲ့ဥဆောင်မှုကိုလိုက်မယ်ဆိုရင်အီရတ်နိုင်ငံအနေနဲ့လည်းအီရတ်ရေးမှာအပြုသဘောပါဝင်ဆောင်ရွက်နိုင်တာဖြစ်နိုင်တယ်လို့သမ္မတဥဘာမကပြောခဲ့ပါတယ်။ဒါပေမဲ့လည်းရှီယာမွတ်စလင်ဥဆောင်တဲ့အီရတ်ဆူရကိုတစ်ဖက်သက်ထောက်ခံပြီးတော့စီးရီးယားဒီပြဿနာမှာဝင်ပါလာမယ်ဆိုရင်တော့ချင်းနီတွေပိုဆိုးလာနိုင်တယ်ဆိုပြီးသမ္မတဥဘာမကအီရတ်နိုင်ငံကိုသတိပေးထားပါတယ်။ဒါကြောင့်မလို့အီရတ်နိုင်ငံတွင်ပြည်တွင်းဆစ်ဖြစ်လာစီမဲ့ဘာသာရေးအရာအုပ်စုအကွဲပြဲတွေကိုအားပေးတာမျိုးရှောင်ဖို့ဆိုပြီးတော့အီရတ်နိုင်ငံကိုသတိပေးပါတယ်။လက်ရှိဒီအီရတ်ဆူရမှာရှီယာမွတ်စလင်တွေကအဓိကဥဆောင်နေတာဖြစ်ပြီးတော့တစ်ဖက်မှာဆူနီစစ်သွေးကြွတွေကအခုသဘုံထနေတာပါ။အီရတ်နိုင်ငံဟာဆိုရင်တော့ရှီယာမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာရုရှားနိုင်ငံကတပ်ဖွဲ့တွေတိုးချဲ့ချနေတယ်လို့နေတော်မဟာမိတ်အဖွဲ့အကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့ထိတွေ့ဆက်ဆံရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့ယူကရိန်းသမ္မတသစ်ကပြောဆိုပြီးမကြာခင်မှာရုရှားဘက်ကတပ်ဖွဲ့တွေတိုးချဲ့ချလာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်ဖွဲ့တွေတိုးချဲ့ချထားခြင်းရဲ့တစ်စိတ်တစ်ဒေသအဖြစ်နဲ့အ ਨੇ စုံထောင်ကနန်းရှိတဲ့ရုရှားတပ်ဖွဲ့တွေကိုထပ်မံဆစ်လွတ်ထားတာတွေ့ရတဲ့အကြောင်းနေတိုတပ်ဖွဲ့အတွင်းရေးမှူးချုပ်အန်ဒါစ်ဖိုကရက်စမစ်ဆန်ကပြောပါတယ်။ဒါဟာအင်မတန်စစ်မကောင်းစရာကောင်းတဲ့နောက်ပြန်ဆုတ်တဲ့လောက်ရဖြစ်တယ်လို့သူကပြောပါတယ်။ရုရှားတပ်ဖွဲ့တွေအခုလိုတိုးချဲ့ချထားခြင်းရဲ့ရည်ရွယ်ချက်ဟာယူကရိန်းနိုင်ငံထဲကခွဲထွက်ရေးသမားတွေထံလက်နက်တွေတင်ပို့ပေးနေတာနဲ့သူတို့ကိုကူတိုက်ပေးမဲ့သူတွေဝင်ထွက်နေတာကိုဟန်တာဖို့အတွက်ဆိုရင်တော့ဒါဟာအပြုသဘောဆောင်တဲ့လောက်ရဖြစ်မယ်လို့ရက်စမစ်ဆန်ကပြောပါတယ်။ဒါပေမဲ့အခုမြင်ရပုံအရကတော့အဲ့ဒီလိုဖြစ်မယ်မထင်ဘူးလို့သူကပြောပါတယ်။ရုရှားယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့4000လောက်ချထားပေးမယ်။အဲ့ဒီတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းသွားခဲ့တယ်လို့နေတိုးကပြီးခဲ့တဲ့လအတွင်းပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနဲ့ထိတွေ့ဆက်ဆံမဲ့သဘောတူညီချက်ကိုတော့ဇွန်လ29ရက်နေ့မှာလက်မှတ်ထိုးမယ်လို့ယူကရိန်းသမ္မတပက်ထရိုပယ်ရိုရှန်ကိုကပြောပါတယ်။
ကင်ယာနိုင်ငံမှာအခုသတင်းပတ်အစောပိုင်းဒီကန်ယူနာမျိုးတစ်မျိုးမှာလူ60ကျော်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွင်းမှာပါဝင်ပတ်သက်တဲ့ဆိုပြီးတော့တန်ရာရှိသူ9ဦးကိုကင်ယာလူမျိုးကြီးတပ်ဖွဲ့ကနေပြီးတော့တုတ်တင်နိုင်ခဲ့တယ်လို့ကင်ယာတာဝန်ရှိသူတွေကပြောပါတယ်။သူတို့တွေလွတ်မြောက်ခိုးအောင်နေကြတဲ့ဒီကင်ယာနိုင်ငံလာမူကောင်တီမှာတိုက်ပွဲဖြစ်ပြီးတော့အဲ့ဒီ9ဦးကိုအသေရမိတာဖြစ်တယ်လို့ကင်ယာပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာမှာတော့တနက်နဲ့ခရမ်းမီကျောက်တော်များများရှာဖွေတွေ့ရှိခဲ့ပါတယ်။လူပေါင်း60ကျော်တည်ဆုံးခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်ခံမှုတွင်မှာတော့ဒီဆူမာလီစစ်သွေးကြွတွေနောက်ွယ်အပောင်ပတ်သက်တဲ့ဆိုပြီးတော့ကင်ညာသမ္မတဥဟူရူကန်ယတာကအခုသတင်းပတ်စောပိုင်းကပြောခဲ့ပါတယ်။ ဒီတိုက်ခိုက်မှုကိုအသေးချသူတို့စီစဉ်ကြံရွယ်လာဖြစ်ပြီးတော့ကညာလူဖွဲ့စည်းအတွက်မှလူမျိုးရေးအကြမ်းဖက်မှုတွေဖြစ်လာအောင်လို့နိုင်ငံရေးအရကြံရွယ်လှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့လည်းကညာသမ္မတကဆွဆွဲခဲ့ပါတယ်ဒေသခံနိုင်ငံရေးအစုဖွဲ့ချုပ်လည်းအဲ့ဒီမှာပေါ်မှာပတ်သက်တယ်ဆိုပြီးသူကဆွဆွဲပါတယ်ဒါမှမဟုတ်လည်းဒီတိုက်ခိုက်မှုကိုသူတို့လှုပ်တာဖြစ်တယ်ဆိုပြီးတော့ဆိုမာလီစစ်သွေးကြော်တွေကတော့ပြောနေပါတယ်ခင်ဗျာ
ယူကနာအစိုးရကလိင်တူဆက်ဆံမှုဟာတရားမဝင်ကြောင်းဥပဒေထုတ်ပြန်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ယူကနာနိုင်ငံနဲ့ပြုလုပ်မဲ့ပူးတွက်စည်းရေးလေ့ကျင့်မှုကိုအမေရိကန်ပြည်ထောင်စုကပယ်ဖျက်လိုက်ပြီးငွေကြေးအကူအညီပေးနေတာတွေကိုဖျက်တောက်လိုက်သလိုတခြားတန်ခါအရေးယူမှုတွေလည်းချမှတ်လိုက်ပါတယ်အခုချမှတ်လိုက်တဲ့အရေးယူမှုတွေဟာလင်ဒူဆက်ဆံသူတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်ယူကနာအစိုးရအရာရှိတွေတဲ့တည်တာတဲ့အဂရိလိုက်စားမှုတွေကျွလွန်နေတာကိုပြစ်မှတ်ထားလှုံ့ဆော်ခြင်းဖြစ်ကြောင်းသမ္မတဩဘာမအစိုးရကကြာသပတေးနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်အမေရိကန်စစ်တပ်အာဖရိကဌာနခွဲကအခုနှစ်နောက်ပိုင်းမှာပြုလုပ်မဲ့လေတပ်စည်းရေးလေ့ကျင့်မှုကိုပယ်ဖျက်လိုက်တာအပြင်ယူကနာအစိုးရအရာရှိတွေအပေါ်ပြည်ဝင်ခွင့်ဗီဇာကန့်တတ်တာနဲ့ကျမရေးနဲ့လုံခြုံရေးနဲ့ဆိုင်တဲ့ငွေကြေးလွှဲပြောင်းမှုတွေကိုလည်းကန့်တတ်ချုပ်ချယ်လိုက်တာဖြစ်ပါတယ်ဒါပေမဲ့အခုကန့်တတ်ချက်တွေယူကနာနိုင်ငံအတွက်စားနပ်ရိက္ခာအကူအညီပေးနေတာနဲ့ HIV AIDS ယောဂဝေဒနာရှင်တွေကိုကူညီထောက်ပံ့နေတာတွေမပါဝင်ဘူးလို့ဆိုပါတယ်။လင်ဒူဆက်ဆံသူတွေအနေနဲ့ပြစ်မှုကိုအချိန်ချင်းထပ်မံကျူးလွန်ရင်ထောင်ဒဏ်သက်တမ်းကျခံရမယ်ဆိုတဲ့ဥပဒေကိုယူကနာသမ္မတယိုဝေရီမူဆေဗနီကပြီးခဲ့တဲ့ဧပြီလအတွင်းလက်မှတ်ထိုးပြဋ္ဌာန်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကဆန့်ကျင်ကြောင်းပြင်းထန်စွာထုတ်ဖော်ပြသတာဖြစ်တယ်လို့မြို့သားလူမျိုးရေးအကြံပေးအဖွဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်American Outlet တော်ရဲ့ Republican လူများစုခေါင်းဆောင်ဖြစ်တဲ့ California ပြည်နယ် Outlet တော်မှ Kevin McCarthy ကိုဒီ Republican Outlet တော်မှတ်တွေကရွေးချယ်လိုက်ကြပါတယ်။ Outlet တော်မှတ် Kevin McCarthy ဟာဒီ Party တွင်းရွေးကောက်ပွဲမှာကြာသပတေးနေ့မှာအနိုင်ရသွားတာဖြစ်ပါတယ်။အသက်49နှစ်ရှိပြီဖြစ်တဲ့ McCarthy ဟာဒီ Outlet တော်ရဲ့ Republican လူများစုခေါင်းဆောင်ဖြစ်တဲ့ရွေးခံလိုက်ရတာကြောင့် Outlet တော်ဥက္ကဋ္ဌ John Boehner ပြီးလို့ရှိရင်တော့ Republican မှာဒုတိယခေါင်းဆောင်ဖြစ်လာပါတယ်။သူရဲ့အရင်နေရာဖြစ်တဲ့ Republican Party Majority Whip ဒီ Party စည်းကမ်းထိန်းသိမ်းမှုနေရာကိုတော့ Louisiana ပြည်နယ်အောက်လွှတ်တော်မှဖြစ်တဲ့ Steve Scalise ကိုအစားထိုးလိုက်ပါတယ် The Whip ဆိုတဲ့နေရာကတော့ဒီ Republican Party ရဲ့တတိယရာထူးအကြီးဆုံးနေရာဖြစ်ပါတယ်ခင်ဗျာ
Indonesia နိုင်ငံအတွင်းသမ္မတကိုယ်စားလှယ်လောင်းပရာဘိုဗိုဆူဘီယန်တိုဟာလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့သူဆိုပြီးဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပဲသူစစ်တပ်မှာတာဝန်ထမ်းဆောင်စဉ်သူ့အထက်အရာရှိဖြစ်ခဲ့သူအငြင်းစားစစ်ကောင်းဆောင်ဝီရန်တိုက1990ခုနှစ်မှာဖြစ်ပွားခဲ့တဲ့အရက်ဖက်အုံကြွမှုကာလအတွင်းတက်ကြွလှုပ်ရှားသူတွေကိုပြန်ပေးဆွဲမှုကိစ္စစုံစမ်းစစ်ဆေးအသေးစိတ်ကိုထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးဟောင်းဝီရန်တိုဟာပရာဘိုဗိုရဲ့အဓိကနိုင်ငံရေးပြန်ပွဲကိုထောက်ခံထားသူဖြစ်ပါတယ်။ရုပ်တံထုတ်လွှင့်မှုသတင်းစာရှင်းလင်းပွဲအတွင်းပြောတာကတော့မစ္စတာပရာဘိုဗိုဟာတက်ကြွလှုပ်ရှားသူ23ဦးကိုဖမ်းဆီးဖို့အမိန့်ထုတ်ပြန်ခဲ့တယ်ဆိုတာစစ်ဖက်စုံစမ်းမှုမှာတွေ့ရှိခဲ့ပြီးတဲ့နောက်သူ့ကိုရာထူးကနေဖယ်ရှားပစ်ခဲ့တယ်လို့မစ္စတာဝီရန်တိုကပြောပါတယ်။အဲ့ဒီထဲက23ဦးဟာပျောက်ဆုံးသွားပြီးတဦးကိုတော့အသေးတွေ့ခဲ့ပါတယ်။ចောင်းသားတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးဖို့ဆိုပြီးမစ္စတာပရာဘိုဗိုကိုသူ့အမိန့်ပေးခဲ့မပေးခဲ့ဘူးလို့မစ္စတာဝီရန်တိုကပြောပါတယ်။မစ္စတာဝီရန်တိုဟာလာမယ့်ဇူလိုင်လ9ရက်ရွေးကောက်ပွဲအတွင်းပရာဘိုဗိုရဲ့အဓိကပြိုင်ဘက်ယိုကိုဝီဒိုဒိုကိုထောက်ခံတဲ့နိုင်ငံရေးပါတီငယ်ကိုလက်ရှိဦးဆောင်နေသူဖြစ်ပါတယ်။
မြန်မာနိုင်ငံဆေးပညာလောကမှာထင်ရှားတဲ့အငြင်းစားပမောက္ခဒေါက်တာမြင့်မြင့်ခင်ဟာမနေ့မိုးလယ်ပိုင်းတုန်းကဒီရွှေကုန်တိုင်းအထုခုဆေးရုံမှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်92နှစ်ရှိပြီဖြစ်တဲ့ဒေါက်တာမြင့်မြင့်ခင်ဟာအမေရိကန်ပြည်ထောင်စုနဲ့အင်္ဂလန်နိုင်ငံတွေမှာလည်းဆေးပညာရပ်ဆိုင်ရာဘွဲ့လွန်ပညာရပ်တွေကိုရရှိခဲ့သူဖြစ်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြံပေးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့ပြီးတော့ကွယ်လွန်ချိန်အထိကိုဒီမြန်မာနိုင်ငံမှာဆေးပညာရပ်ဆိုင်ရာစောင်းပါတွေစာအုပ်တွေကိုရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။ဒေါက်တာမြင့်မြင့်ခင်ရဲ့စာပနာအခမ်းအနားကိုတော့ဇွန်လ22ရက်နေ့စနေနေ့နေ့လယ်3နာရီမှာရေဝေးတုတ်တံမှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
2014ခုနှစ်ကမ္ဘာဖလားဘောလုံးဘောလူပွဲတွေကိုမနေ့ကြာသပတေးနေ့ကဆက်လက်ရှင်ပြိုင်ကြတာမှာကိုလံဘီယာနိုင်ငံက Ivory Coast အသင်းကိုငကိုတကိုနဲ့အနိုင်ရသွားတဲ့အတွက်နောက်တစ်ဆင့်ရှုံးထွက်ပွဲတွေကိုတက်နိုင်ဖို့အလားအလာကောင်းသွားပြီဖြစ်ပါတယ်ဘရာစီးလျားမြို့မှာကျင်းပတဲ့အုပ်စုစီပွဲစဉ်တွေမှာကိုလံဘီယာအသင်းကအနိုင်ရလိုက်တဲ့အတွက်6မှတ်နဲ့အုပ်စုပထမနေရာကိုရောက်ရှိသွားပြီး Ivory Coast ကအသင်းကတော့သုံးမှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။တပွဲစီရှုံးထားကြတဲ့အုပ်စုစီကကြံနှစ်သင်းဖြစ်တဲ့ဂျပန်နဲ့ဂရိအသင်းတို့ကတော့အခုအတန်လွင့်နေတဲ့အချိန်မှာရှင်ပြိုင်နေကြတာမှာတစ်ဖက်နဲ့တစ်ဖက်ကိုမသွင်းနိုင်သေးပဲဖြစ်နေပါတယ်။ကြာတာပြည်နေ့ကကစားတဲ့အုပ်စု D ပွဲစဉ်မှာတော့ဥရုဂွေးအသင်းကအင်္ဂလန်အသင်းကိုငကိုတကိုးနဲ့အနိုင်ရတော့တဲ့အတွက်ဒုတိယအဆင့်ရှုံးထုတ်ပွဲတွေကိုတက်နိုင်ဖို့မျှော်လင့်ချက်အနေငယ်ရှိသွားခဲ့ပါတယ်။အင်္ဂလန်ရောဥရုဂွေးပါပထမပွဲစဉ်တွေမှာအရှုံးနဲ့ရင်ဆိုင်ခဲ့ကြရတာကြောင့်အင်္ဂလန်အသင်းအနေနဲ့ရှုံးထွက်ပွဲစဉ်ကိုတက်နိုင်ဖို့အလားအလာအတော်နည်းသွားပြီဖြစ်ပါတယ်။ကော့စတာရီကာနဲ့ကစားတဲ့ဥရုဂွေးအသင်းရဲ့ပထမပွဲစဉ်မှာဒဏ်ရာရထားတာကြောင့်မကစားနိုင်ခဲ့တဲ့လူးဝစ်ဆွာရက်စ်ကကြာသပတေးနေ့ကကစားတဲ့အင်္ဂလန်နဲ့ပွဲစဉ်မှာဥရုဂွေးအသင်းအတွက်ငကိုစလုံးကိုသွင်းယူပေးခဲ့တာဖြစ်ပါတယ်။အင်္ဂလန်အသင်းအနေနဲ့အခုနှစ်မှာဒုတိယအဆင့်ရှုံးထွက်ပွဲတွေကိုမတက်နိုင်ခဲ့ရင်ဒါဟာ1958ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ပထမအဆင့်အုပ်စုပတ်လည်ပွဲတွေမှာနှုတ်ထွက်သွားရတာဖြစ်မှာပါခင်ဗျာ
။အမေရိကန်ပြည်တော်စုမှာအလုတ်လက်မဲ့ကြီးလျှောက်ထားသူရေတွက်ဟာ6နှစ်ကျော်အတွင်းမှာအနေဆုံးအထိကျဆင်းလာပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီအလုတ်လက်မဲ့ဥယျာဉ်3,200,000ဟာအလုတ်လက်မဲ့ကြေးလျှောက်ထားခဲ့ကြပြီးတော့ဒါဟာပြီးခဲ့တဲ့သတင်းပတ်ကထက်ဆာလို့ရှိရင် 6,000 ကျဆင်းသွားတာဖြစ်တယ်လို့အမေရိကန်အလုတ်သမားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အမေရိကန်စီးပွားရေးဟာပြန်ပြီးတော့ဥထောင်လာပြီလို့ဒီဗဟိုပိုင်ရဲ့ဥက္ကဋ္ဌဂျန်နက်ယယ်လင်းကလည်းဗူတုံနေ့တုန်းကပြောခဲ့ပါတယ်။ဒါကြောင့်မလို့ဒီလာမယ့်နှစ်နှစ်အတွင်းမှာကမ္ဘာစီးပွားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတိုးတက်လာမယ်ဆိုပြီးတော့ဗဟိုပိုင်မူဝါဒရေးရာရေးဆွဲသူတွေကခမန်းထားတယ်လို့လည်းသိရပါတယ်။တေးဥစုရရာရှိတွေအနေနဲ့သူတို့ရဲ့ပန်ဆိုင်မှုတွေထုတ်ဖော်ပြောဆိုဖို့ဒီတောင်းဆိုလှုပ်ရှားခဲ့ကြတဲ့တက်ကြွလှုပ်ရှားသူ၃ဦးကိုတေးဥတရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်6နှစ်ခွဲစီပြစ်ဒဏ်စီရင်လိုက်ပါတယ်။ဂျန်စီအလဲပိုင်းခရိုင်တရားရုံးကနေပြီးတော့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ဟာ New Citizen Movement လို့ခေါ်တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအဖွဲ့ပေါ်မှာတေးဥစုရကနေပြီးတော့နှစ်နဲ့ချီပြုတ်လာတဲ့ဖမ်းဆီးအရေးယူမှုတွေတဲကအပြင်းထန်ဆုံးလည်းဖြစ်ပါတယ်။ခိုင်ရန်ဖြစ်ပွားမှုလူလူကြားမှာမတိမငင်ဖြစ်အောင်လှုပ်ဆောင်မှုတရားမဝင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ရဲတပ်ဖွဲ့ရဲ့လုပ်ငန်းတွေကိုနှောက်ယှက်ပေးမှုစတဲ့ဆွဲချက်တွေနဲ့လူပန်နဲ့ဝေဆောင်ပိုင်းတို့ကို2ဦးကိုဒီ6နှစ်ခွဲပြစ်ဒဏ်ဆင်ရင်လိုက်တာလည်းဖြစ်ပါတယ်။လီရှူဟာဆိုသူကတော့ဒီလူလူကြားမှာမတိမငင်ဖြစ်အောင်လှုပ်ဆောင်မှုနဲ့3နှစ်ထောင်ဒဏ်ဆင်ရင်ခဲ့ပါတယ်။သူတို့3ဦးအခုလိုမျိုးထောင်ဒဏ်အပြစ်ပေးခံရတဲ့အကြောင်းလူပန်ရဲ့ရှင်းနေဖြစ်သူကထွက်ဆိုပြောဆိုတာဖြစ်ပြီးတော့ဒီတရားစီရင်မှုဟာတရားမျှတမှုမရှိဘူးလို့လည်းသူကပြောဆိုထားပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးသွားတာဖြစ်ပါတယ်ကျွန်တော် VOA ကနေအခုကဆက်ပြီးတော့သတင်းဆောင်မတွေကိုစတင်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်လှုပ်ရှားရေးနဲ့ဆိုင်တဲ့သတင်းအကြောင်းကိုမပြောခင်မှာထိုင်းနိုင်ငံကမြန်မာရွှေပြောင်းအလို့သမားတွေရဲ့အခြေအနေကိုပြောပြခြင်းပါတယ်ထိုင်းစစ်တပ်ကအာဏာသိမ်းပြီးမြန်မာထိုင်းမြန်မာနယ်စပ်မှာယာနဲ့ချီတဲ့မြန်မာရွှေပြောင်းလူသမားတွေကိုဖမ်းဆီးတာဟာမိုးရစေဝါနဲ့လူကုန်ကူးမှုကိုကာကွယ်ဖို့တရားဝင်အလုပ်ခံထားတဲ့စနစ်ထဲကိုရောက်ဖို့ဖြစ်တယ်လို့ထိုင်းဘက်ကပြောလိုက်ပါတယ်ခရိုင်၅ခုကိုတာဝန်ယူထားတဲ့ထိုင်းစစ်တပ်အမတ်၄တပ်ရင်းကမဲဆောင်မြို့မှာရှိတဲ့လူလူအခြေပြုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့မအေးမာကတင်ပြပို့ထားပါတယ်ခင်ဗျာ
ထိုင်းစစ်တပ်ကအာဏာသိမ်းအပြီးမှာတော့ထိုင်းနိုင်ငံတွင်းမှာအဖမ်းဆီးတွေရှိနေတဲ့အတွက်အင်းနီနာချင်းနိုင်ငံသားတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေလုပ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှထိုင်းစစ်တပ်ကပြီးခဲ့တဲ့ရက်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရှေ့ပြောင်းလို့သမိုင်းနဲ့ပတ်သက်လို့အသက်သေးတဲ့အထိပြုလုပ်တာတွေနဲ့အလုသမားအလုံးကိုဖမ်းဆီးခြင်းတွေလုပ်တဲ့ဆိုတဲ့သတင်းတွေကြောင့်ထိုင်းနိုင်ငံအနေနဲ့အထွေထွေစီးပွားရေးကျဆင်းစေပြီးရှေ့ပြောင်းလို့သမားတွေရဲ့နိုင်ငံတွေကထိုင်းနိုင်ငံအပေါ်မှာနားလည်မှုလွဲစေခဲ့တာဖြစ်တယ်ဆိုပြီးဖော်ပြခဲ့တာပါ။ဒီလိုကြေညာချက်ပြီးတက်ခရိုင်၅မြို့နယ်တွင်းမှာရှိတဲ့တာဝန်ယူထားတဲ့ထိုင်းစစ်တပ်အမှတ်၄တပ်ရင်းမှုကိုယ်တိုင်ဦးစီးပြီးမဲဆောက်မြို့ကလူထုအခြေပြုအဖွဲ့အစည်းတွေကိုသူတို့ရဲ့သဘောထားတွေကိုရှင်းပြခဲ့ကြောင်းအလုသမားရေးလှုပ်ဆောင်နေသူတဦးကပြောပြပါတယ်
။သူကအဲ့အစည်းအဝေးမှာပေါ့နော်သူအနေနဲ့ NGO ရေး CBO ရေးပေါ့နော်၂၀နဲ့အဖွဲ့ဌာနဆိုင်ရာတွေကိုခေါ်ပြီးတော့ပေါ့နော်ဒီတက်ရင်းမှုအမှတ်လေးချီရင်တက်ရင်းကတက်ရင်းမှုကခေါ်ပြီးတော့ဖိလို့ဒီမှာမဲဆောက်မှာဖန်စီတာတော့နေအိမ်လေးကိုဖျက်ဆီးတာနဲ့ပတ်သက်ပြီးသူကစတင်းစာရှင်းလင်းပွဲလုပ်တဲ့ပုံစံမျိုးကခေါ်ပြီးဆွေးနွေးပြတာပဲရှင်းလင်းတာပဲသူပြောချင်တာကတော့ဘောနော်ဒီမှာရှိနေတဲ့ပြည်ရင်းနေမြန်မာတို့ကမားတွေကဟိုကမ္ဘောဒီးယားကအဲ့လိုကမားတွေမျိုးပေါ့နော်အထောက်အထားအပြည့်စုံနဲ့နေရကိုပြန်တော့တဲ့ပုံစံမျိုးမရှိဘူးပေါ့နော်သူကဖန်စီရတာလည်းအထောက်အထားမရှိနေဘူးပဲဖန်လာတာပေါ့အဲ့ဒီကမ္ဘောဒီးယားထိုင်းနဲ့ဆက်မှာသူကမ္ဘောဒီးယားကပြန်သွားတာတော့ကိုလာခါကတင်းနေကြသူပြန်သွားတာပဲတကယ်တော့ဒီမှာကျတော့အဲ့ဒီပုံစံမျိုးမဟုတ်ဘူးပေါ့နော်တကယ်ပဲလက်မှတ်မရှိဘဲနဲ့အထောက်အထားမရှိဘဲနေနေတဲ့ဒီနေရာအတွက်ကိုသူကဖန်စီရတာတဲ့ဒါကြောင့်လို့ဆိုတော့လက်ရှိမှာအလုပ်ရှင်တွေကအလုပ်သမားတွေကမပုံတင်ပေးကြတဲ့တရားဝင်ငားရနိုင်လို့ရှိတဲ့အကြောင်းဒီကိစ္စမှာကိုသူနေနေပေါ့နော်အဲ့လက်ရှိတွေက PR ပေးတဲ့အနေနဲ့ဒီကိစ္စကိုလုံဆောင်အောင်ဖြစ်တယ်ဆိုတော့အဲ့ဒါအားသူတို့ကရှင်းပြတာအလုပ်သမားတွေပေါ့တရားဝင်အလုပ်ငားရမှုစနစ်ထဲမှာပေါ့နော်ဟိုရောက်ရှိဖို့သူတို့ကလည်းညှို့လင့်တယ်ပေါ့ ဒီလူကုန်မှုတွေပေါ့မူရစေဝါအနေနဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဒီထဲမှာကိုဝင်ရောက်ရှာဖွေဖန်ဆီးတာလည်းအပါအဝင်ဖြစ်တယ်ဆိုတဲ့အကြောင်းကိုသူရှင်းပြသွားတာပဲ။
ထိုင်းနိုင်ငံအမျိုးသားညီညွတ်ရေးနဲ့ဥပဒေစိုးမိုးရေးကောင်စီကရွှေပြောင်းလုံသမားတွေနဲ့ပတ်သက်လို့သဘောထားထုတ်ပြန်ချက်ထဲမှာတော့ထိုင်းနိုင်ငံကိုကမ္ဘာတဝန်းမှာလူအခွင့်အရေးချိုးဖောက်ခြင်းလူကုန်ကူးခြင်းတရားမဝင်အလုပ်သမားခိုင်းစေခြင်းအဓမ္မခိုင်းစေခြင်းများရှိတယ်ဆိုပြီးမှတ်မှတ်မကန်သတင်းတွေထုတ်လွှင့်နေကြကြောင်းဒီလိုမှတ်မှတ်မကန်သတင်းတွေထုတ်လွှင့်နေခြင်းတွေကြောင့်ထိုင်းနိုင်ငံပေါ်ယုံကြည်မှုတွေနည်းလာစေခြင်းတွေနဲ့နိုင်ငံတော်ညင်ဝတ်ပြပြမှုလှုပ်ဆောင်ရမှာလဲအခက်အခဲဖြစ်စေတယ်ဆိုပြီးဖော်ပြထားပြီးသူတို့ရဲ့လက်ရှိစစ်ဆေးရေးဟာအလုံသမားတွေအပေါ်မှာယာယီတာဖြစ်ကြောင်းအလုံရှင်တွေကပူးပေါင်းလှုပ်ဆောင်စည်းလို့ကြောင်းဖော်ပြထားပါတယ်။အလုံသမားတွေကိုနေရရင်ကိုပြန်ပို့နေခြင်းမလုပ်သလိုအလျင်စလိုဖမ်းဆီးဖို့လည်းရည်ရွယ်ချက်မရှိကြောင်းတွေကိုလည်းကြေညာချက်ထဲမှာထုတ်ပြန်ပြောဆိုထားပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုအခြေအနေကိုကြည့်အောင်ပါ။အခြေတင်ငင်းပွားစရာတွေရှိနေတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးပါတဲ့ပုံမှန်တစ်ခုဖြစ်တဲ့ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လူထုဆန္ဒကောက်ခံတဲ့လက်မှတ်ကောက်ခံတဲ့နေရာမှာရန်ကုန်မန္တလေးနဲ့ AOD တိုင်းကမြို့ကြီးတွေမှာအခုချိန်ထိကောက်ခံရရှိတဲ့လက်မှတ်ပေါင်း12သိန်းနီးပါးရှိနေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတဦးကပြောပါတယ်လက်မှတ်ကောက်ခံနေတာဟာအခုဆိုရင်ရပ်ပေါင်း20ကျော်လာခဲ့ပြီ။အာဏာပိုင်ဒီဘက်ကတော့တစုံတရာကြီးကျယ်တမ်းမြတာမျိုးမရှိသေးဘူးလို့အဖွဲ့ချုပ်ပြောခွင့်ရှိသူတွေကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOV မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့88မျိုးဆက်ညီညွတ်ရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကဥဆောင်ပြီးတော့2008ဖွဲ့စည်းပုံအဓိကပြင်ဆင်ရေးအတွက်ပြည်သူ့လက်မှတ်ရေးထိုးပွဲတွေကမတ်လ29ရက်နေ့ကစပြီးတော့မြန်မာနိုင်ငံလုံးတိုင်းတာနဲ့စတင်ခဲ့တာပါအခုဆိုရင်ရပ်ပေါင်း23ရက်အထိရှိလာတဲ့အခါမှာမြန်မာနိုင်ငံရဲ့မြို့ကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးအေရဝတီမြို့တွေမှာကောက်ခံရရှိတဲ့လက်မှတ်ပေါင်း12သိန်းနီးပါးရှိပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းထားတဲ့2008အခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းနှုတ်ဟင်ကပြောပါတယ
်ဟုတ်ရန်ကုန်ကောက်ခံတဲ့အတိုင်းဒါရန်ကုန်နဲ့ကျွန်တော်တို့မန္တလေးရဲ့နောက်ဟိုအေရဝတီတိုင်းရဲ့ဒီမှာကျွန်တော်ကောက်ဥစ္စာပေါ့နော်ကျွန်တော်တင်းနေတိလာရတယ်လို့ပြောတာအားလုံးတော့ကျွန်တော်တို့ကဥစ္စာပေါ့12သိန်းကျော်သွားပြီရန်ကုန်ကကျွန်တော်6သိန်းကျော်လို့ရပါတယ်
အခုလိုလက်မှတ်တွေကောက်ခံမှုကိုတက်ဆိုင်ရာမြို့ကြီးတွေရဲ့မြို့နယ်တွေမှာကောက်ခံနေတာဖြစ်ပြီးတော့ဒေသခံအာဏာပိုင်တွေကအခုလိုလက်မှတ်ကောက်ခံမှုတွေအပေါ်မှာတစုံတရာအနောက်ချက်ပေးတာမျိုးတော့မတွေ့ရဘူးလို့ဥထွန်းဝင်ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ရှိမှာတော့ဟုတ်တယ်ကျွန်တော်တို့ရှိမှာတားဆီးခံရတယ်ဆိုပြီးတော့ဟိုတရားဝင်ပေါ့နော်။ကာနဲ့ပြည်နယ်ပြန်လာတာတော့မရှိပါဘူးခင်ဗျ။အဲကျွန်တော်ကြည့်ရန်ကုန်မှာတော့ဒီအခက်အခဲတိတ်ပြီးတော့မရှိပါဘူးခင်ဗျ။ခုနကျွန်တော်ပြောတဲ့ဥစ္စာကြီးကျွန်တော်လည်းမုံရအောင်သွားပြီးတော့ဟောခဲ့တာပဲ။ဟုတ်ကဲ့။မုံရမှာလည်းကျွန်တော်ဒီလိုအခက်အခဲဟိုမတွေ့ပါဘူး။အဲကျွန်တော်တို့ဒီအဖွဲ့ချုပ်ကိုပေါ့နော်ကျွန်တော်တို့ဖွဲ့ဝင်ဒီကိုယ်တိုင်ကသူတရားဆက်ခံပါတယ်ဒီ36ကိုလုတ်လို့ဟိုအဖွဲ့ချုပ်ကခိုင်းလို့လုတ်လို့သူဆက်ခံပါတယ်လို့ကျွန်တော်ရှိတင်လာတာမရှိသေးဘူးခင်ဗျဟုတ်ကဲ့ဟုတ်ကဲ
့ဆရာဒီလိုစနားပြုတ်လက်မှတ်ရေးထိုးတာဟာအနာဂတ်မြန်မာနိုင်ငံအတွက်အရေးပါတဲ့ဖွဲ့စည်းပုံတရားပေါ်ပေါက်လာဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကပြင်ဆင်ဖို့လိုအပ်နေတဲ့ပုံမှန်436ကိုပြင်ဆင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကသူမရဲ့436လက်မှတ်ရေးထိုးဖို့ဟောပြောတဲ့ပွဲတစ်ခုမှာပြောခဲ့မှုပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးစနပြုလက်မှတ်ရေးထိုးတာတွေကိုမေလ29ရက်နေ့ကစခဲ့ပြီးတော့ဇွန်လ19ရက်နေ့အထိမြန်မာနိုင်ငံအနှံ့အဖွဲ့ချုပ်ရုံးနေမှာလက်မှတ်ရေးထိုးနိုင်အောင်စီစဉ်ပေးထားတာပါကောက်ခံရရှိတဲ့ဒီလက်မှတ်တွေကိုပြည်ထောင်စုတော်မှဖွဲ့စည်းထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်မှုကော်မတီကိုတင်ပြမှာဖြစ်ပြီးတော့ဒီပုံမှန်436ကိုပြည်သူကအမှန်တကယ်ပြင်ဆင်ဖို့လိုလားနေတယ်ဆိုတဲ့အချက်ကိုတက်တည်ပြမှာဖြစ်တယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညွတ်ရေးနဲ့ပွန်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်ပိုင်းတွေကပြောဆိုထားပါတယ်တိုင်းသာပြည်နယ်တစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာဆိုရင်လေ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စနပြုတ်လက်မှတ်ရေးထိုးတဲ့နေရာမှာအစိုးရဝန်ထမ်းတွေအတော်များများလာရောက်လက်မှတ်ရေးထိုးတာကိုတွေ့ရတယ်လို့လည်းအဖွဲ့ချုပ်ရဲ့ဘိုးလုံမှုဆောင်ကော်မတီဝင်တူလည်းဖြစ်ပြောခွင့်ရှိသူတူလည်းဖြစ်တဲ့ဒေါ်နန်းခင်တွင်းမြင့်ကပြောပါတယ
်ဒီမဲ့ဒါကတော့ခုအချင်းချင်းပြောတဲ့အချိန်မှာဆိုတဲ့သူတို့ပြည်နယ်တစ်ခုပြည်နယ်ရှင်းတဲ့အခါကျတော့ကျွန်တော်တို့ပြည်နယ်ဆိုလို့ရှိရင်လည်းဝန်ထမ်းတွေမှလာထိုးတာရှိတယ်ဝန်ထမ်းဆိုတာသူတို့ပေါ့ဟိုစနေနေ့ကျွန်တော်တို့ဖွင့်ထားတယ်ဆိုတော့လေသူတို့ဝင်လာပြီးထိုးသွားကြတယ်ပေါ့ရိုးရိုးသလိုမျိုးဘယ်ပြောရမလဲသူကလမ်းတွားရင်းနဲ့ထိုးသလိုမျိုးပေါ့နော်ရုံးနဲ့ဝင်လာချိုးတာလည်းရှိတယ်။ကျမတို့နောက်ပြီးတော့ကျမတို့ကလည်းလူများတဲ့အိမ်ပေါ့နော်လူဝင်ဆက်များတဲ့အိမ်မှာပြေးရတယ်ဆိုတော့အဲ့ဒီအိမ်တွေမှာသူတို့တွားထိုးတာလည်းရှိတယ်။ဒါကကျမတို့ဒီမှာပဲလားလို့ကျမတို့ကထင်တယ်ပြင်းပြင်းနေလိုက်တဲ့ခါကျတော့သူတို့တွေဒီမှာလည်းအဲ့လိုရှိကြတယ်တိုင်းအခြားတိုင်းနဲ့ပြင်းပြင်းပဲရှိကြတယ်ဆိုတော့စိတ်ပါဝင်စားမှုကကျမထင်တယ်ဟိုဝန်တန်းတွေမှာလည်းတော်တော်လေးစိတ်ပါဝင်စားမှုရှိတယ်။ဟိုကြီးရတယ်မှာတော့ကျမတို့က၄-၃ကျောက်တော်တော်လေးရှင်းရသေးတယ်သူတို့ကသိနားမယ်တဲ့ခါကျတော့လေဟုတ်ပြောရဆိုရတယ်မြို့ပေါ်ကလူကြီးကပြိပြီးတော့ပြောစရာမလိုတော်တော်လေးလွယ်လွယ်ကူကူလာပြီးတော့အတက်တွေလာထိုးကြတာတွေ့ရတယ
်လက်ရှိချိန်ဒီပုံမှန်436ပြင်ဆင်ရင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေအကြအကြပြည့်ပြည့်သိနိုင်အောင်အတိပေးစာဝင်ခဲ့တာတွေကိုလည်းဆက်လက်လှုပ်ဆောင်နေရတယ်လို့လည်းသူမကပြောပါတယ်
มารู้ว่าผู้คนนี้สายยุติเช่นนั้นเลยเจ้าลิ้นต้องชอบแกมีผีลิ้นดีกว่าเนาะอุปมาวันนั้นนี่ทุกวันที่ตลาดทุกวันที่บ้านดีนะเจ้าหน้าที่ว่าลูกมีว่าลูกมีสายยุติโกโลกุจมารู้เนรีอยู่เล็บเช่นเนี่ยมารู้เรนนี่สายยุติเดี๋ยวมอเดี๋ยวมอเซ่ซื้อเสื้อมาเลยวีเลยมารู้ด่าแต่เนี่ยปีเนี่ยมาชีวิตมีอยู่ในใจนู่นอยากจีอะไรอยากจีอะไรเราไปเสียมีชีวิตเลยมีอยู่ในเส้นเนี่ยเราที่เราชอบชีวิต
เราเชื่อพอดีบ่งว่าดีกับพิเศษไหมส่วนใหญ่ลดดอกเลยก็โคตรเลยอารมณ์เนี่ยคนนั้นง่ายกันยังจะเท่าแค่มาพิเศษไหนไหมส่วนใหญ่ปุ่มมาเลี้ยดตัวเช่าพิเศษบุหะอันที่ก็ต้องเจ็บเช่นนี้ตัวเราดอกมาพอดีที่ได้เช็คกันอุบลีพิเศษยังกางเทปผมก็มีการเลยที่ปุ่มมาเลี้ยดตัวเช่าพิเศษเกี่ยวกับเนี่ยประเดี๋ยวก็มีเงินส่งไปเจอคู่ท้าชีวิตเดี๋ยวเลยก็มีเงินอุบลีเดี๋ยวได้ยังมองว่าฟิโอเนี่ยไม่มีอะไรคุ้มอ่ะที่พิเศษ
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်ရဲ့ VOA အစီအစဉ်နဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမေတ္တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
ဒီကနေ့တောက်ကြနေမနဲ့ဖက်မြန်မာဘာသာအစီအစဉ်လေးကိုဆက်လက်တင်လွှင့်ပေးနေပါတယ်အခုတခါတော့ကမ္ဘာဖလားဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ခင်ဗျာကမ္ဘာဖလားဘောလုံးပွဲမှာနှစ်ကြိမ်ဆက်တိုက်အနိုင်ရဘူးတဲ့အသင်းဆိုလို့ဘရာဇီးလ်နဲ့အီတလီနှစ်သင်းပဲရှိခဲ့ပါတယ်အီတလီက1934နဲ့1938ဘရာဇီးလ်က1958နဲ့62တို့မှာအသီးသီးအနိုင်ရခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့စပိန်အသင်းကိုဒီလိုပဲလုံနိုင်တဲ့တတိယအသင်းမဖြစ်အောင်ချီလီတို့လုံဆောင်နိုင်ခဲ့ပါတယ်ဒီအကြောင်းကိုတော့ VOA က Mike Richman ပြပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
Rio de Janeiro က Maracana အားကစားကွင်းရုံကြီးထဲမှာကျင်းပခဲ့တဲ့အုပ်စု B ရဲ့ဒီပွဲစဉ်မှာ Chile အသင်းကလက်ရှိချန်ပီယံ Spain အသင်းကို2-6မရှိနဲ့အနိုင်ရရှိသွားတာပါ Spain အနေနဲ့ပြီးခဲ့တဲ့ Netherlands နဲ့ပွဲမှာ 5-2 နဲ့အရေးနိုင်ရှုံးနိုင်ပြီးနောက်အခုလိုဒုတိယအကြိမ်ရှုံးနိုင်ခဲ့တာဖြစ်ပါတယ် Chile အနေနဲ့အခုလိုအနိုင်ရရှိထားတဲ့အတွက်ရှုံးထွက်အဆင့်ကို Netherlands နဲ့အတူတက်ရောက်သွားပြီဖြစ်ပါတယ်အုပ်စုဘီမှာအသင်းနှစ်သင်းလုံးအနေနဲ့6မှတ်စီရရှိထားပြီးနယ်သာလန်အနေနဲ့5ကွာခြားချက်ရရှိကိုရောက်နေပါတယ်။ချီလီအနေနဲ့2ဂိုးလုံးကိုပထမပိုင်းမှာတွင်းခဲ့ပြီးဘွေဇော်ဦးဂိုးကိုအေရိုရာဒိုဗာကက်စ်ကစပိန်ဂိုးသမားကိုလိမ်ပြီးနောက်မိနစ်20မှာတွင်းယူခဲ့တာပါ။ချားစ်အာရန်ကူက43မိနစ်မှာထပ်တွင်းခဲ့ပြီး2ဂိုးအတာနဲ့ဥဆောင်ခဲ့ပါတယ်။မနေ့ကပဲနယ်သာလန်ကဩစတြေးလျကို2ဂိုးရှုံးနေရာကနေ3-2နဲ့အနိုင်ရအောင်ကန်ခဲ့ပါတယ်။အုပ်စုအိမ်ပွဲစဉ်တစ်ခုမှာခရိုရေးရှားကကင်မရွန်ကို4-6မရှိနဲ့အနိုင်ရခဲ့ပါတယ်။နှစ်ဖက်စလုံးအနိုင်ရမှဖြစ်မဲ့ဒီပွဲမှာကင်မရွန်အသင်းကိုအနိုင်ရခဲ့တဲ့အတွက်ခရိုရေးရှားအသင်းရဲ့ကမ္ဘာဖလားအိမ်မက်တရားဆက်လက်ရှင်သန်နိုင်ခဲ့ပါတယ်။ခရိုရေးရှားကသူ့ရဲ့ပထမပွဲစဉ်မှာဘရာဇီးအသင်းကို3-2နဲ့ရှုံးနိမ့်ထားတာပါ။ကိုယ်နိုင်ငံအတွင်းမှာဘရာဇီးအသင်း6ကြိမ်မြောက်ကမ္ဘာဖလားရရှိဖို့အတွက်ဘောလုံးစူပါစတားနေမာအပေါ်ဖိအားတွေအများကြီးတက်ရောက်နေတယ်လို့ဂန်နဝင်ဘောလုံးသမားကြီးပီလီကပြောပါတယ်။ပီလီကကမ္ဘာဖလားကိုဘရာဇီးအသင်းနဲ့အတူ1958 1962နဲ့1980တို့မှာရရှိခဲ့ပြီးဘရာဇီးရဲ့ဂိုးသွင်းအကောင်းဆုံးဘောလုံးသမားဖြစ်ပါတယ်
။ဒီဟာအနည်းငယ်တော့ကွဲပြားပါတယ်။ဒါပေမဲ့တော်တော်တော့တူပါတယ်။ဘာလို့လဲဆိုတော့သူကဘရာဇီးအသင်းကကျယ်ဝန်ကြီးဖြစ်လို့ပါပဲ။ဒါပေမဲ့1958မှာကျွန်တော်ကအသက်18နှစ်အခုနေမားအသက်22နှစ်ပြီးတော့သူကဥရောပမှာကစားတယ်လေ။ပြီးတော့သူ့အပေါ်မှာလည်းဖီအားတွေကတိတ်များနေတယ်ဘာလို့လဲဆိုတော့အားလုံးကနေမာကိုဘရာဇီးအသင်းအတွက်ကမ္ဘာဖလားယူပေးဖို့တိတ်ပြီးမျှော်လင့်နေကြတယ်။ကမ္ဘာဖလားကိုရယူနိုင်တာကအသင်းအနေနဲ့ဖြစ်ပြီးတော့တူးကောင်းတယောက်ကောင်းနဲ့မရနိုင်ဘူးလေ။သူကတကယ်ကိုကောင်းတဲ့ကစားသမားပါ။ဒ ဒါပေမဲ့သူတယောက်တည်းကကမ္ဘာဖလားကိုရယူနိုင်နိုင်မယ်လို့တော့မျှော်လင့်တာအသိကိုတာဝန်ကြီးလွန်ပါတယ်
။ဘရာဇီးအနေနဲ့1950ခုနှစ်ကမ္ဘာဖလားလက်ခံကျင်းပတုန်းကလို့အဖြစ်မျိုးရှောင်ရှားနိုင်မယ်လို့သူမျှော်လင့်တဲ့အကြောင်းပီလီကပြောပါတယ်။အဲ့ဒီနှစ်တုန်းကဘရာဇီးအနေနဲ့ဥရုဂွေးကိုဖလားလူပွဲမှာရှုံးနိမ့်ခဲ့ရတာပါ
။ကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲဒါကဘောလုံးပွဲပါ။အဲ့ဒီအချိန်တုန်းကလို့အဖြစ်မျိုးထပ်မဖြစ်ဖို့မျှော်လင့်ပါတယ်။ကျွန်တော်ဖေးငိုနေရာကိုမြင်ခဲ့ရတယ်ဗျာ။ဘရာဇီးရှုံးလို့ဒီကမ္ဘာဖလားမှာကျွန်တော်ငိုတာကိုကျွန်တော်သားကျွန်တော်ကလေးတွေမမြင်စေချင်ဘူးဗျာ။ဝမ်းသာလို့ငိုတာမျိုးပဲဖြစ်ချင်တယ
်အားလုံးကဘရာဇီးနိုင်မယ်လို့မျှော်လင့်ထားကြတာပါဒါပေမဲ့လည်းအသင်းအနေနဲ့တော်တော်ရုန်းကန်ခဲ့ရပါတယ်ဘရာဇီးတို့ဟာဒိုင်းအသာပေးမှုနှစ်ခါရရှိခဲ့တာကြောင့်ခရိုအေးရှားကို3ဂိုးတကိုးနဲ့နိုင်ခဲ့ပြီးမက်ဆီကိုနဲ့ဂိုးမရှိတရေကျခဲ့ပါတယ်ဘရာဇီးနဲ့မက်ဆီကိုတို့ကအုပ်စုအိမ်မှာ၄မှတ်နဲ့အမှတ်တူနေပြီးဘရာဇီးကဂိုးအသာနဲ့ဦးဆောင်နေတာပါခရိုအေးရှားက3မှတ်နဲ့နောက်ကလိုက်နေပါတယ်
ကိုငင်းညာပြောပြသွားတာဖြစ်ပါတယ်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားအုပ်စုစီပွဲစဉ်တစ်ခုဖြစ်တဲ့ဂျပန်နဲ့ဂရိပွဲကတော့ပြီးခဲ့တဲ့မိနစ်ပိုင်းကပဲပြီးသွားပါတယ်ဒီပွဲမှာဂျပန်နဲ့ဂရိတို့ဂိုးမသွင်းနိုင်ပဲနဲ့တရေဖြစ်သွားပါတယ်ဒီပွဲမှာဂရိအသင်းဘက်ကအသင်းကောင်းဆောင်နှစ်ဝါတနီနဲ့ထုတ်ခံရလို့ဂရိစာပွဲချင်းတော်တော်များများကို10ရောက်နဲ့ကစားသွားခဲ့ရတာပါအခုတစ်ခါတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးကြပါတယ်ဗျအမေရိကန်နိုင်ငံကမြို့ကြီးတွေမှာကားရထားတွေနဲ့အလုတ်သွားအလုတ်ပြန်လောက်ရတာအင်မတန်စိတ်တူစရာကောင်းတဲ့ကိစ္စလည်းဖြစ်ပါတယ်ဆန်ဖရန်စစ္စကိုမြို့သားတွေကတော့ကားတွေပိတ်မြို့ပတ်ရထားတွေတဲကြက်ကြက်တိတ်တိတ်နဲ့တိုးတက်တိုးဆင်းနေတဲ့လူကလောက်ရမယ့်အဖြစ်ကရှောင်ရှားပြီးလာပါတဲ့ရှုခင်းတွေကိုကြည်အေးအေးလူလူနဲ့ ferry လို့ခေါ်တဲ့ကရိုတင်ဘောကိုပြောင်းစီနေကြပြီဖြစ်ပါတယ်ကရိုတင်ဘောစီးတဲ့သူအရေအတွက်နဲနေသေးပေမဲ့ရင်ကျော်ပိတ်ဆို့မှုပြဿနာကိုဖြေရှင်းနိုင်ရေးအတွက်ဆန်ဖရန်စစ္စကိုမြို့ပင်လယ်ော်အနီးဝန်းကျင်ကဒေသခံတွေကရိုတင်ဘောကိုတဖြည်းဖြည်းပို့ပြီးမိခိုအားထားလာနေကြပြီလည်းဖြစ်ပါတယ်ဒီကြောင်း VOA သတင်းတော့ Mike O'Sullivan ပေးပို့ထားတဲ့သတင်းဆောင်မကိုကိုဇော်ဝင်းနိုင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဆန်ဖရန်စစ္စကိုမြို့ကိုသွားကြတဲ့ကမ္ဘာလှည့်ခီးတွေတွေဟာတမိုင်းဝင်လျက်စစ်ကားတွေနဲ့လက်ပတ်ကြတာဖြစ်ပါတယ်ဒေသခံတွေအတွက်ကတော့ကားတက္ကစီနဲ့ပိုပီးခီးတွင်နဲ့ဘတ်လို့ခေါ်တဲ့အများသုံးပို့ဆောင်ရေးယာဉ်တွေကိုအသုံးပြုကြပါတယ်ဒါပေမဲ့ San Francisco Ferry စနစ်နှစ်ခုကမြို့အပြင်မှာနေသူတွေအတွက်သွားလာရေးအဆင်ပြေစေတယ်လို့ Ferry Key the Dan Hagerty ကပြောပါတယ
် It's faster than the rail transit and there's nothing like being on the water in the morning and coming home from work
Ferry ကယထာစီရတဲ့မြန်မာတယ်မနေ့ဖက်အင်္ဂါထွက်လာပြီးရေပေါ်မှာခီးသွားတာနောက်အလုပ်ပြန်လာတော့လဲထုံနီတကောင်းပဲဆိုတော့တက်တောင့်တက်တာရှိပါတယ်ဘာနဲ့မှမတူပါဘူ
းအဝေးပြေးလမ်းတွေပေါ်ကားမောင်းရတာတဲ့ ferry cb အလုပ်သွားရတာကပိုပြီးမြန်တယ်လို့တခြားခီးတဲ့တူဖြစ်တဲ့ christine lower link ကလည်းပြောပါတယ
် there's something about getting out of the bubble of being in a car and out into
နေတူကကားထဲမှာပဲနေနေရတာကနေအတားအဆီးမရှိတဲ့အပြင်ပတ်ဝန်းကျင်နဲ့ထိတွေ့ရတာကလူတွေနဲ့ပို့ပြီးတော့ထိတွေ့ခွင့်ရတယ်လေ ferry ပေါ်မှာဆိုလူတွေကပို့ပြီးတော့ဖော်ဖော်ရွရွဆက်ဆံကြတယ
်ဘလို့ရသည်ဥရုမျိုးပဲဖြစ်နေပါစေ bob bonner ကတော့တင်မောကုန်းပတ်ပေါ်မှာအမြင်ရှိနေပါတယ်
It's always a good day to ride the ferry. Like I never regret taking the ferry to work.
ဘလို့နေမျိုးဖြစ်ဖြစ် ferry စီးလို့ကောင်းတယ်။ယထာစီးရမယ့်အစား ferry စီးပြီးအလုပ်သွားရတဲ့အတွက်ဘယ်တော့မှနောင်တမရဘူးလို့ပြောသွားတာဖြစ်ပါတယ်။ ferry တင်မောတစ်စီးတန်းကကားမောင်းကြမဲ့သူတွေအများစုကိုတပါးလဲတည်သွားပေးနိုင်တယ်လို့ San Francisco Bay Ferry Company ကAnes Sanchez ကပြောပါတယ
် Some of our boats can carry for example up to 388 passengers and so that's one large carpool
ကျွန်တော်တို့ ferry ကလူ388ယောက်တည်တင်နိုင်တော့ကားအစီးရေအဲ့ဒီလောက်ကိုမောင်းမဲ့သူတွေကိုလည်းတင်သွားရတဲ့သဘောပေါ့ဗျာဒီတဘာဝလျှောက်ရှိနေပြီးသားဖြစ်တဲ့ရေချောင်းကိုအသုံးချပြီးပြဿနာကိုဖြေရှင်းလိုက်တာပေါ့
ferry စနစ်ကိုကြီးကြပ်ကွက်ခဲ့တဲ့ရေသဆိုင်ရာအစိုးရအဖွဲ့က Richmond နဲ့ Buckley မြို့အကြားကရေချောင်းလိုင်းကိုတိုးချဲ့ဖို့အစီအစဉ်ရှိပါတယ်သူတေတီတွေကလည်းအကုန်ကြတက်တာပြီးအလုတ်ပိုဖြစ်မဲ့ ferry တွေထုတ်နိုင်ဖို့နီလန်းရှာဖွေနေကြပြီဖြစ်ပါတယ်။လေနဲ့မောင်းနိုင်မဲ့ ferry အမျိုးအစားကိုလည်းစမ်းသပ်တည်ထွင်နေကြပြီဖြစ်ပါတယ်။ diesel engine အစားပေါ့ပါအောင် carbon fiber တွေနဲ့လုပ်ထားတဲ့ရွက်တိုင်တွေကိုတည်ထွင်စမ်းသပ်နေကြတာဖြစ်ပါတယ်။သင်္ဘောအငယ်တစ်ခုအပေါ်ရွက်တိုင်တစ်ခုတက်လိုက်ခြင်းအပြင်လောင်စာဆီ25ရာခိုင်နှုန်းအထိတက်တာသွားစေတယ်လို့ကနဦးစမ်းသပ်မှုတွေအရတွေ့ရှိခဲ့ပါတယ်။ Tim Lipman ဟာ California တက္ကသိုလ်ဘတ်ကလေးဌာနခွဲကကုန်းကြော